ရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့ဗမလိုင်းလှုပ်ရှားမှုအဖွဲ့ကဖိအားတစုံတရာပေးမှာမဟုတ်တယ်လို့အကူအညီလည်းရနိုင်မှာမဟုတ်ကြောင်းညီရုံမျိုးကုလသမဂ္ဂဆိုင်ရာမြန်မာအမြင့်ရန်ကိုယ်စားလှယ်ဦးဟောက်သူစွန်းကပြောပါတယ်။မြန်မာနိုင်ငံကပြည်ထောင်စုဝန်ကြီးဦးကျော်တင်တက်ရောက်နေတဲ့ဗမလိုင်းလှုပ်ရှားမှုအဖွဲ့ရဲ့ဆက်ရှိကြေညာဝန်ကြီးအစီအလာခံနဲ့ပတ်သက်ပြီးတော့ညီရုံကုလသမဂ္ဂဆိုင်ရာမြန်မာအမြင့်ရန်ကိုယ်စားလှယ်ဦးဟောက်သူစွန်းကိုကိုရင်းမင်းထုံးကဆက်တွယ်မေးမြန်းတာမှာဦးဟောက်သူစွန်းကအခုလိုစပြီးတော့ပြောပါတယ်။
အကူညီရတော့ရှင်းရှင်းပြတော့ဗျမလိုက်ဖွဲ့ဆိုတာတော့လေဗျာဟိုနိုင်ငံကြီးကတော့ဟို moral support တော့ရနိုင်တာပေါ့နော်သို့တော်လည်းပဲဟိုကျွန်တော်တို့ထူးထူးခြားခြားအကူညီတော့ရစရာတော့မရှိပါဘူးဗျမလိုက်လို့လှုပ်ရှားမှုဖွဲ့စတဲ့ထူထောင်တဲ့အချိန်နဲ့အခုချိန်ကလည်းပဲနှစ်ပေါင်းကတော်ကြာလာပြီနှစ်ပေါင်းက58ဆိုတော့အခု60လောက်ဖြစ်လာပြီဆိုတော့ခါကြတော့ဟိုအရင်ဗျမလိုက်လှုပ်ရှားမှုတီထောင်စတော့ကအလားဟိုနိုင်ငံရေးအခြေအနေနဲ့အခုချိန်လည်းကွဲပြားသွားပြီအဲဆိုတဲ့ခါကျတော့အယူဆတယ်လည်းမျိုးကွဲပြားတဲ့ခါကျတော့ဟိုကျွန်တော်တို့အယူဆရခြေတော်အစည်းအဝေးမှုတစ်ခုရှိတော့လည်းပဲတနင်္ဂနွေရက်ကျိုးစည်းဝါးတွေလည်းတော်လေးကွဲပြားသွားတယ်ကမ္ဘာအခြေအနေလည်းအတိုင်းကြောင်းနေသွားတယ်ဆိုတော့နိုင်ငံရေးရလည်းပဲပုံမလင်းပြောရင်တော့ဟိုပါတော့ unified support တို့ position ကိုရဖို့တိတ်တော့မလွယ်ဘူးပေါ့ဒါပေမဲ့ကိုနဲ့ဟိုတက်တူချမ်းများသဘောထားတူညီတဲ့နိုင်ငံတွေလည်းအများကြီးရှိပါတယ
်ဟုတ်ကဲ့ခင်ဗျာဒီလိုကျွန်တော်ဒီဘက်ကပြောရတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံအပေါ်မှာဖိအားများရှိပါသလားခင်ဗျာဒီလို
အဲကျွန်တော်ထင်တာတော့ဒီလောက်မရှိပါဘူးခင်ဗျာဗမ်လက်ဖွဲ့ထဲမှာဟိုတိုင်းလည်းပဲဟိုတနိုင်ငံကြီးအပေါ်မှာအခွင့်အရေးနိုင်ငံချင်းချင်းတူနဲ့တူနိုင်ငံကြီးကဖိအားပေးတဲ့ဟာကျွန်တော်လက်ကောမခံဘူးလေမူရောလက်မခံတာအဲအဲ့လိုအခြေအနေရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဗမ်လက်လှုပ်ရှားမှုမှာအဖြစ်စဉ်ကျွန်တော်တို့ကဟိုဗမ်လက်ဟိုထိတိညီလာခံရှိတဲ့အပြီးမှာကျွန်တော်ကျင်းညာစာရန်ထုတ်တယ်လေအဲ့တော့ညနေစာရန်ထုတ်တဲ့ခါမှာဆိုလို့ရှိရင်ကျွန်တော်တနိုင်ငံဗမလိုက်ဖွဲ့ဝင်နိုင်ငံအချင်းချင်းပြောင်းလဲတယောက်ဟာလည်းနိုင်ငံကြီးကဟိုပုတ်ချဖိနှိပ်ပြီးတော့ဟိုတွန်းအားပေးတဲ့ဖိအားပေးတဲ့ဟာမျိုးကျွန်တော်ထည့်လို့မရှိပါဘူး။ဟိုထည့်တဲ့ဟို issue တချို့ဆိုတာလည်းပဲသက်ဆိုင်ရာနိုင်ငံတွေကိုယ်တိုင်ကသဘောတူပြီးတော့ဟိုကျွန်တော်ထည့်ရတာလည်းပဲရှိတယ်။အဲ့တော့ဟိုဗမလိုက်တို့ဟိုကျွန်တော်တို့အရင်အစည်းအဝေးတွေမှာတော့ဒီဘင်္ဂလားဒေ့ရှ်ကကျွန်တော်တို့လိုချင်တဲ့ဟာမျိုးဒီ UN ရဲ့ resolution အမျိုးစာသားတွေထည့်ပြီးတော့ကျွန်တော်တို့ကျစားကိုရေးကျင်တဲ့ဟာတွေတော့ဟိုစူးစမ်းမှုတွေရှိတော့လည်းပဲကျွန်တော်တို့လက်မခံပါဘူး။ငူရလည်းဟိုကျွန်တော်လက်မခံဘူး။တခြားနိုင်ငံတွေကလည်းကျွန်တော်တို့ဗမလိုက်ရဲ့ဟိုလုပ်ငန်းဟိုပါပေါ့နော်ကျွန်တော်တို့ rules of procedure ရလည်းပြင်ချလို့ရပါတယ
်။ကျွန်တော်တို့တစ်ခါကိုကျွန်တော်လည်းတိုးကြားလိုက်ပါတယ်ခင်ဗျာ။ဟို Commonwealth ဒီညီလာခံမှာဆိုလို့ရှိရင်လည်းဒီဘင်္ဂလားဒေ့ရှ်ဘက်ကကျွန်တော်တို့ဝန်ကြီးတယောက်ကနေပြီးတော့ဒီလိုဟိုကျွန်တော်တို့ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုရောက်နေတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ပြောသွားတာရှိပါတယ်ဆိုတော့ဒီလိုနိုင်ငံတကာဖိုရမ်တွေတိုင်းမှာတမကြီးတို့ဟိုအတွက်ကချုပ်တင်ပြီးတော့ပေါ့နော်ဟိုဒီလိုပြန်လဲတုတ်ပြန်ဖို့တည်းပြင်ဆင်ထားတာပဲလေရှိပါသလားဆရာ
ဟိုဒါတော့ဗျာဟိုဘယ်နေရာပဲဖြစ်ဖြစ်ကျွန်တော်တို့ကိစ္စပြောလိုက်တော့ပြန်ပြီးတော့ဟုတ်တော့ကြမှာပေါ့ Commonwealth လိုအမျိုးကကျွန်တော်လည်းမပါဘူးလေကျွန်တော်လည်းလက်မဆိုင်ဘမ်လိုက်တော့ကျတော့အများအားကျွန်တော်အစဉ်ပြင်ထားတာပေါ့ဗျာဟိုသူ့ရဲ့မူနဲ့လည်းမကန့်ညီဘူးဒီဟာကတော့ဘယ်လိုမှလက်ခံတော့မရဘူးတခြားနိုင်ငံတွေလည်းမခံပါဘူးဟုတ်ကဲ့ဘမ်လိုက်တဲ့ကျတော့သူကတော့နှီးမျိုးစုံနဲ့သူကပြရားပေးမှာပဲလေကျွန်တော်တို့ကအခုပြောနေတာဒီကိစ္စနဲ့နိုင်ငံရှင်းရမယ့်ကိစ္စဒါပေမဲ့သူကတော့အကုန်လုံးဒီနိုင်ငံတကာမှာလှည့်ပတ်ပြီးတော့ကျွန်တော်တို့နှီးမျိုးစုံနဲ့ပေါ့နော်ပြရားပေးတာအဲ့ဒါတော့ကောင်းကျိုးတော့မပေးဘူးပေါ့ဗျာမကောင်းဘူးပေါ့ကျွန်တော်တို့နိုင်ငံရှားမှာ
နောက်ဆုံးပြီးကုန်တခုပါဆိုဒီဗမ်လိုက်ဖွဲ့ကြီးဖွဲ့စည်းတာကနှစ်ကလည်းတော်တော်လေးကြာပြီပေါ့နော်နောက်ဟိုတုန်းကတော့ကျွန်တော်တို့အင်အားကြီးနှစ်နိုင်ငံအကြားမှာဗမ်လိုက်ဖို့အတွက်ဆိုရယ်ယူရခြင်းနဲ့ဟိုဖွဲ့စည်းခဲ့တာပေါ့အခုဗမ်လိုက်ဖွဲ့ကြီးကအခုခင်တယ်ပေါ့မှာပေါ့နော်ဘလောက်ထိဆက်ဆက်မှုရှိနေပါသလဲခင်ဗျာဟိုကျွန်တော်တို့ relevancy ပေါ့ခင်ဗျာ
ဗမ်လိုက်ရဲ့မူရင်းအခုတိရောရှိလောင်မှုရှိနေသေးတဲ့ဟာတွေကတော့ဟိုဗမ်လိုက်ရဲ့အဓိကအခြေခံမူကြီးတွေဖြစ်တဲ့တနိုင်ငံရဲ့ပြည်ရင်းကိုတနိုင်ငံနေပြီးဝင်ရောက်မဆွတ်ပြဖို့နိုင်ငံတနိုင်ငံချုပ်ချာအာဏာနဲ့ဒီဒီတန်ခံရရေကိုလေးစားဖို့နောက်တစ်ခုကတော့ကျွန်နိုင်ငံနဲ့တွင်ငံနိုင်ငံချင်းဆက်ဆံရေးမှာပြည်ပကသမုံရင်းပါမှုဖြစ်ရင်ညီချင်းပေါင်းညီလာအဖြစ်ဖြစ်ရှင်းဆောင်ရကြဖို့ဆိုတဲ့အခြေခံမူကြီးတွေဒါတွေအားလည်းပဲကျွန်တော်တို့ UN Charter မှာလည်းပဲအဓိကအခြေခံမူတွေပဲလေဆိုတော့ဒီဟာတွေကတော့ relevant ဖြစ်တော့မယ်ဒါတွေကတော့ကျွန်တော်တို့ကြောင်းလဲလို့မရတဲ့အခြေခံမူကြီးတွေအခုထိအောင်ကိုကျွန်တော်တို့ကနိုင်ငံတိုင်းကတိုင်းနာဆောင်ထင်းရမယ်အခြေခံမူကြီးတွေ
ဒီအောင်မျိုးကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်သူစွန်းက VOA ကိုပြောခဲ့တာပါဒါသာဗိုက်ကျန်နိုင်ငံဘကူးမြို့ကဗက်လိုက်လှူရှားမှုအစည်းအဝေးကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကတော့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအကြားအရေးကြီးဆုံးဆောင်ရွက်ရမယ့်ကိစ္စဟာနေရက်စုကွာတ냐ပြန်လာရေးအတားအဆီးဖြစ်နေတာတွေကိုအတူတူဖြေရှင်းရေးဖြစ်ကြောင်းရခိုင်ပြည်နယ်အတွက်နေထိုင်ခဲ့ကြောင်းစစ်စစ်ပြည်သူများအားလုံးကိုတန်လက်ခံရန်အစဉ်သင့်ရှိကြောင်းသူရဲ့မိန့်ခေါ်မှာထည့်သွင်းပြောကြားခဲ့ပါတယ် မမိုင်လှူရှာမှုအဖွဲ့ထိပ်တီးအစည်းအဝေးကိုအောက်တိုဘာလ25ရက်နဲ့26ရက်နေ့တွေမှာအဇာဘိုင်ဂျန်နိုင်ငံဘာကူးမြို့မှာဆက်လက်ကျင်းပသွားမှာဖြစ်ကြောင်းပါခင်ဗျာ